မြန်မာနိုင်ငံဝန်လက်နက်ကင်ပိပကတိနဲ့လုံခြုံရေးပြဿနာတွေကြောင့်စာနာမှုအကူအညီပေးလုပ်ငန်းတွေမှာထိခိုက်နေတဲ့အပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်ဆင်အာနာသိမ်းပြီးနောက်ပိုင်းနေရဆွန့်ခွာသူ၂သိန်းလောက်ရှိနေပြီးမကြတဲ့ရင်ကမုတ်တုံမှုရွသွမှုတွေကြောင့်ဇူလိုင်လကတည်းကလူပေါင်း၁သိန်း၂000ခွဲလောက်ကလည်းရေဖေးတံခံရတဲ့အကြောင်းကုလသမဂ္ဂတွေးရင်မှုချုပ်ရုံးကပြောဆိုလိုက်တာပါ။
Our team and our partners are making efforts to reach around 3 million people in need with critical assistance and protection services. ဒီ
ဝကူညီရင်းနဲ့ကာယောဂတုံ့ပြန်ဆောင်ရေးပါဝင်ကာဝယ်ဆောက်ရှောက်မှုတွေလိုအပ်နေသူ3သန်းလောက်ကိုအကူအညီပေးနိုင်မှုကြိုးပမ်းနေပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့တွဲဖက်ပြောခွင့်ရပုဂ္ဂိုလ် Florencia Sotonino ကဗိုလ်ထုနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။လိုအပ်နေသူတွေအကူအညီရနိုင်အောင်သက်ဆိုင်သူတွေအားလုံးကခွင့်ပြုဖို့မြန်မာနိုင်ငံရှိဆိုင်ကုလသမဂ္ဂတာဝန်ရှိသူတွေကထပ်မံတိုက်တွန်းထားတဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာစာနာမှုအကူအညီကာဝယ်ဆောက်ရှောက်မှုတွေနဲ့ကိုဗစ်ရောဂါကာဝယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံတွေနဲ့အညီမြင့်မြတ်တရားနဲ့လွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဆင်အနာသိမ်းခဲ့တာ9လရှိလာပေမဲ့ဆန့်ကျင်ကွဲကွဲမှုတွေလက်နက်ကင်တက်ခတ်မှုတွေဆက်လက်ပေါ်ပေါက်နေတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်ကစိုးရိမ်နေတာလည်းဖြစ်ပါတယ်။